ရွန်ဂျာရီနေရပြည်နယ်ရေးကိစ္စတရုတ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်တုံးနိုင်ငံဆွေးနွေးပွဲဒုတိယကြိမ်ကျင်းပဖို့ရည်တရုတ်နိုင်ငံကဘင်္ဂလားဒေ့ရှ်နိုင်ငံကိုအမှန်ကပြောကြားခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုကိုကာပီ United News of India UNI သတင်းဌာနကပြောပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဒေါက်တာ AK Abdul Momang ကိုသတ္တပရိနိဂျနေပိုင်းကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောရမှာမြန်မာနိုင်ငံမှာအထူးရွေးကောက်ပွဲကျင်းပပြီးနောက်ပိုင်းသုံးပွဲဆိုင်ဆွေးနွေးကြဖို့ကိုမူဝါဒဖြင့်သဘောတူညီခဲ့ကြတယ်လို့လည်းပြောပါရယ်။အခုလိုတရုတ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားရိုဟင်ဂျာတွေရဲ့ပြန်ရေးဆွေးနွေးပြောဆိုမှုဟာအမေရိကန်နိုင်ငံကချီးမှုပြီးရိုဂျာဒုက္ခသည်တွေအတွက်ရမွေမြင့်တည်ရေးအလူရှင်တွေအစည်းအဝေးကိုကျင်းပခဲ့တဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါရယ်။အဲ့ဒီအစည်းအဝေးကိုတရုတ်နိုင်ငံကတော့ဖိကြားခဲ့ခြင်းမရှိပါဘူး။ချိန်တည်းမှာပဲစီစီပြည်ရိုဂျာဒုက္ခသည်တချို့ကိုလက်ခံထားတဲ့အင်ဒိုနီးရှားနိုင်ငံကလည်းဒုက္ခသည်တွေကိုလက်ခံထားတဲ့အရှေ့နိုင်ငံတွေအတွက်လက်တွေ့အကူအညီထောက်ပံ့ပေးဖို့လိုအပ်ကြောင်းအခုလိုပြောပါရယ
် commitment solidaritas ucapan simpati dukungan ya
terhadap လက်ခံထားတဲ့နိုင်ငံတွေပေါ်ဒီကူပြုမှုနဲ့အထောက်အကူပေးမှုတွေကိုဒီနေရာမှာတည်းဆိုင်ထားလို့ပြရကြောင်းလက်တွေ့ကြတဲ့မြင်သာတဲ့အကူအညီတွေပေးဖို့လိုအပ်ကြောင်းဒီဟူတုတ်ကိုပို့ဖို့အားလုံးပြဝေခံယူကြကြောင်းအင်ဒိုနီးရှားဒါယုန်တနာလူ့ကိုရေးတနာကညွန်ကြားရုံကိုအဆန်လူဟာဘစ်ကပြောပါရယ်အင်ဒိုနီးရှားနိုင်ငံမှာရှိတဲ့ဒုက္ခသည်တွေကိုအကောက်အွယ်ပေးရမှာ UNHCR အဖွဲ့အနေနဲ့တိုက်ရိုက်ပါဝင်ပတ်သက်တင်ပြီးဒုက္ခသည်တွေလူမောင်ခိုးတွေရဲ့တားကောင်မဖြစ်ရေးတားဆီးပြဖို့လိုအပ်တယ်လို့လည်းညွန်ကြားမှုဟာဘစ်ကပြောပါရယ်ခင်ဗျာ